အမေရိကန်ပြည်ထောင်စုသမ္မတဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကြည်တဲ့သူထောင်ပေါင်းချီဟာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတတိယနေမြောက်အဖြစ်မနေ့ကတည်းကဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ45ဆမြောက်သမ္မတဖြစ်ထရမ့်ရွေးချယ်ခံပြီးတဲ့နောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တ်လန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာရာကနန်းကနေထောင်ကနန်းနီးပါးထိရှိတဲ့အုပ်စုတွေဟာကန့်ကွက်ဆန္ဒပြနေကြတာပါ။မနေ့ကမှာပဲဒီရွေးကောက်ခံသမ္မတထရမ့်ကဒီရွေးကောက်ပွဲမှာသူ့အနေနဲ့တခဲနဲ့ထောက်ခံအားပေးမှုကိုရခဲ့ပေမဲ့သတင်းမီဒီယာတွေကဖော်ပြနေကြတဲ့ဒီလူအုပ်ကြီးဟာသူ့အပေါ်ဆန့်ကျင်ဆန္ဒပြနေတာဟာလုံးဝမတရားဘူးလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ Portland မြို့မှာတော့ထောင်ထဲချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာမနေ့ကမြို့ထဲမှာစီတန်းလှည့်လည်ခဲ့ကြပြီးအကြမ်းဖက်စူပူမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်။ဆန္ဒပြသူတွေဟာဈေးဆံတွေကိုဖျက်ဆီးခဲ့တယ်လို့ပြောဦးတွေလည်းဖောက်ခဲ့တဲ့အပြင်လူအုပ်ထဲကဘေ့စ်ဘောတုပ်တွေကင်ဆောင်ထားသူတို့ဟာလော့စပီကာကနေတဆင့်သွေးထိုးလှုံ့ဆော်နေတာကြောင့်စူပူချမ်းဖတ်မှုအဖြစ်ရဲတွေကသတ်မှတ်ခဲ့ပါတယ်။ဆန္ဒပြမှုကြောင့်အော်ရီဂွန်ပြည်နယ်ကအဝေးပြေးလက်မအမှတ်984လမ်းစိတ်ပိုင်းတို့ကိုပိတ်ပစ်ခဲ့တယ်လို့ကော်လိုရာဒိုပြည်နယ်မြို့တော်ဒန်ဗာအနီးကအမှတ်25အဝေးပြေးလက်မကိုလည်းဆန္ဒပြသူတွေကပိတ်ပစ်ခဲ့ပါတယ်။ကယ်လီဖိုးနီးယား၊ပင်ဆယ်ဗေးနီးယား၊ကန်တက်ကီ၊မေရီလန်းပြည်နယ်တွေမှာလည်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။